2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလမှာတော့ရုရှားဘက်ကဝင်ရောက်နှောက်ယှက်ခဲ့တယ်ဆိုတာနဲ့ပတ်သက်ပြီးတော့အမေရိကန်ထောက်လိုင်းတိုင်ဝမ်ကတင်ပြချက်တွေကိုသူလက်ခံပါတယ်လို့သမ္မတဒေါ်နယ်ထရန့်ကနေတုန်းကပြောပါတယ်။အရင်တုန်းကဖင်လန်နိုင်ငံမှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့ပူတွေတရင်းစာရှင်းလင်းပွဲကျင်းပခဲ့တော့ရုရှားအမေရိကန်ရွေးကောက်ပွဲကိုရုရှားကဝင်ပြီးတော့နှောက်ယှက်ခဲ့တာမရှိဘူးလို့သမ္မတပူတင်ရဲ့ညှင်းဆိုချက်ကိုသမ္မတထရန့်ကထောက်ခံခဲ့တာပါ။
I said the word would instead of wouldn't, and the sentence should have been, and I thought it would be maybe a little
bit... ဖြစ်မှာမဟုတ်ဘူးဆိုတဲ့သကလုံးအစားဖြစ်လိမ့်မယ်ဆိုတဲ့သကလုံးကိုကျွန်တော်ပြောခဲ့ပါတယ်။ဝါကျမှာဖြစ်တင်တာကကျွန်တော်ကြီးချရေးတဲ့အထဲမှာဒါမှမဟုတ်ဗီဒီယိုထဲမှာကျွန်တော်ပြောခဲ့တာကရောထွေးသွားပုံရပါတယ်။ကျွန်တော်ပြောချင်တာကရုရှားမဟုတ်ဘူးလို့ပြောစရာအကြောင်းမရှိပါဘူးဆိုတဲ့အကြောင်းသမ္မတထရန့်ပြောခဲ့တာပါ။2016ခုနှစ်ရွေးကောက်ပွဲကာလမှာဝင်ရောက်နှောက်ယှက်မှုတွေမှာရုရှားတွေမကတခြားသူတွေလည်းပါဝင်နေတယ်လို့သမ္မတထရန့်ကဆိုပါတယ်။အမေရိကန်ရွေးကောက်ပွဲမှာရုရှားနှောက်ယှက်မှုမလုပ်ခဲ့ဘူးဆိုတာကိုသမ္မတထရန့်ကထောက်ခံပြောဆိုခဲ့တာနဲ့ပတ်သက်ပြီးတော့အမေရိကန်ရီပဘလစ်ကန်နဲ့ဒီမိုကရက်ပါတီနေရာဆုံးကလွတ်တော်မတ်တွေအပြင်းထန်ဝေရမှုတွေရှိလာပြီးနောက်တည့်မှာပဲသမ္မတထရန့်ကသူပြောခဲ့တဲ့စကားကိုပြန်ပြင်ပြီးတော့ရှင်းပြလာတာပါ။အမေရိကန်ထောင်လိုင်းအဖွဲ့ကိုမယုံမဲနဲ့ရုရှားသမ္မတရဲ့ပြောဆိုချက်ကိုယုံကြည်တဲ့အတွက်အမေရိကန်လွှတ်တော်မတ်တွေကသမ္မတထရန့်ကိုအပြင်းထန်ဝေဖန်ရှုံ့ချခဲ့ကြတာပါ။အမေရိကန်သမ္မတတူအနေနဲ့တိုက်ခတ်ကြတဲ့လိုရက်တစ်ခုပဲလို့လည်းဝေဖန်ခဲ့ကြပါတယ်။ဒါပေမဲ့လည်းရုရှားရဲ့လိုရက်ကဒီမိုကရက်ပါတီသမ္မတလောင်းအဖြစ်ဝင်ရင်းခွဲတဲ့ဟီလာရီကလင်တန်ကိုသူ့နိုင်ရခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုမထိခဲ့ဘူးလို့လည်းသမ္မတထရန့်ကပြောပါတယ်။ရုရှားရဲ့ဝင်ရောက်နှောက်ယှက်တာကိုအဆုံးသတ်ရမယ်မဖြစ်အောင်လုပ်ရမယ်လို့လည်းသမ္မတထရန့်ကဆုံးဖြတ်ထားတယ်လို့ဆိုပါတယ်။